Don Sansuji, four women who have your wemara, Mudo, Tom Henry, Indiana Pine, Sine Met, Ten Coats, Pueo, Kamakata Pure, IBFW, Tagatoya, Atibido, Tayo Jadlo, Suaya Shiri, CY Long and Shinil, Tuyabido, Nematai and Nari, Jangu Janari, Suzuba, Kunatan, Tayo Javarakamia.
Welcome to the state of Indiana. Welcome to my home city of Fort Wayne. These are your people, and they have made wonderful contributions to our city and our state and our country.
ညတော့ဝန်ကျိုးစိုးစကားပြောတာပါအဲ့ဒီနောက်မှာတော့ဒေါန်ဆန်းစုကြည်မေကွန်ပြောပြီးပြည်သူတွေရဲ့အမေးအဖြေတွေဖြေဆိုပါတယ်မြန်မာနိုင်ငံမှာတိုင်းသားတွေခွဲခြားဆက်ဆံခံရတဲ့အမေးကိုတော့ဒေါန်ဆန်းစုကြည်ကအခုလိုဖြေဆိုပါတယ်တိုင်းသားတွေဟာဘာမှအများစုဖြစ်တယ်ဗမာတွေတဲ့အခွင့်အရေးနည်းတယ်ဆိုတာဟုတ်သလားဆိုတော့ဟုတ်တယ်လို့ပဲကျွန်မပြောရမှာပဲဘာဖြစ်လို့လဲဆိုတော့ဒါကတော့ဖ များစုဖြစ်တဲ့လူမျိုးစုဟာပို့ပြီးတော့အခွင့်အရေးရတာထားဟာဒါကဖြစ်လေဖြစ်တာရှိတဲ့ကိစ္စပဲဒီဟာကိုပြောင်းလဲနိုင်ဖို့ကျွန်တော်တို့အမြဲပဲစူးစမ်းရမယ်အဲ့ဒီလိုစူးစမ်းမှုဟာဥပဒေနဲ့လုံယုံနေမလုံလောက်ဘူးဥပဒေအရာကိုခွဲခြားမှုမရှိအောင်ထားတာတသက်နောက်တစ်ခုကတော့ကျွန်တော်ရဲ့လူမှုအတိုင်းအဝိုင်းတွေမှာကိုခွဲခြားခြင်းနဲ့စိတ်ဓာတ်တွေပပျောက်သွားအောင်လို့ကျွန်တော်တို့စူးစမ်းရမယ်အဲ့တော့တိုင်းသားတွေကိုလည်းကျွန်မပြောချင်တာဘယ်တော့မှအားမငယ်ပါနဲ့ကိုယဉ်ကျေးမှုနဲ့ပတ်သက်လို့ကိုဂုံယူကြပါကိုကလူနည်းစုမလို့အငယ်စရာအကြောင်းဘာမှမရှိပါဘူး။ကျမတို့ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ကမူအရာတော့ဒီလိုခွဲခြားမှုတွေပပျောက်သွားအောင်လို့ကျမတို့စူးစမ်းပါမယ်လို့ပြောပြစီ
။မေကွန်းနေတဲ့ကနောက်တစ်ခုကတော့မြန်မာနိုင်ငံကဒီမိုကရေစီစနစ်ဘလောက်ဖြစ်ထွန်းနေပြီလဲဆိုတာနဲ့ပတ်သက်လို့ပါ။အ
င်္ဂလိပ်ပါလီမန်မှာပြည်သူကနေပြီးတော့မရွေးချယ်ထားတဲ့ကိုယ်စားလှယ်များကပါလီမန်ဆုံးဖြတ်ချက်တွေမှာမဲပေးပြီးတော့ဆုံးဖြတ်ပိုင်ခွင့်မရှိဘူး။အဲ့ဒါကကွာခြားတယ်ကျမတို့လွှတ်တော်ဒီမှာကြတော့အပြည်တော်စုလွှတ်တော်ရောအမျိုးသားလွှတ်တော်ရောပြည်သူလွှတ်တော်နောက်ပြီးတော့တိုင်းကလွှတ်တော်တွေရောမှာရွေးချယ်တင်မြှောက်ခြင်းမခံရတဲ့ကိုယ်စားလှယ်တွေကဒန်းတူညီတူမဲပြေးပိုင်ခွင့်ရှိတယ်။အဲ့တော့အဲ့ဒါအများကြီးကွာခြားပါတယ်။နောက်ပြီးတော့လည်းကျမတို့ကနေပြီးတော့ဒီမိုကရေစီပြည့်ပြည့်ဝဝမရသေးဘူးဆိုတာဒီကိစ္စတစ်ခုတည်းကိုအခြေခံပြီးပြောတာမဟုတ်ပါဘူး။ဒီဖွဲ့စည်းပုံအခြေခံဥပဒေထဲမှာတခြားအချက်တွေရှိပါတယ်
။မြန်မာနိုင်ငံမှာတောင်သူလယ်သမားတွေရဲ့အခက်အခဲတွေပြည်လည်ဖို့ကိစ္စကိုလည်းအစိုးရအနေနဲ့တခြားနိုင်ငံအင်အားစုတွေနဲ့ပူးပေါင်းဖြည့်ရှင်းတင်တယ်လို့အခုလိုပြောဆိုသွားပါတယ
်အဓိကအခုအချိန်မှာတော့နော်လယ်ရေမြေတွေကိုတိမ့်နေတဲ့ကိစ္စလယ်ရေမြေတွေဆုံးရှုံးရတဲ့ကိစ္စတောင်သူလယ်သမားများရဲ့ဘဝကိုဆုံးရှုံးရတဲ့ကိစ္စတွေပေါ့အဲ့တော့ဒီဟာတွေကိုဘယ်လိုလုပ်နေလဲဆိုတော့ဟိုလက်တွဲကြကြအခုအချိန်မှာတော့ဒီလွတ်တော်အတွင်းကနေပြီးတော့ကော်မရှင်တစ်ခုဖွဲ့လိုက်တာတော့ကြားပြီးပြီလားတော့မသိပါဘူးအဲ့ဒီကော်မရှင်ကဆိုလို့ရှိရင်ဒီလိုမတရားသဖြင့်လေယာဉ်မြေတွေသိမ်းဆဲပါတယ်ဆိုပြီးတော့တိုင်တန်းထားတဲ့ကိစ္စတွေကိုလေ့လာပြီးတော့စစ်စစ်မယ်စစ်စစ်ပြီးတော့မှဘယ်လိုဒီဟာတွေကိုပြုပြင်နိုင်မလဲဆိုတာကိုကျမတို့လက်တွေ့ကြအဖြေရှာမှာဖြစ်ပါတယ်နောက်တာမျိုးမဖြစ်အောင်ဆိုတာလေကျမတို့ဥပဒေနဲ့ကာကွယ်ထားဖို့လိုပါတယ်အဲ့တော့ဒါကတော့တောင်သူလယ်သမားများရဲ့အင်တာမကြီးမားနေတဲ့ပြဿနာတစ်ခုနောက်တစ်ခုကဘာလဲဆိုတော့ကျမတို့တောင်သူလယ်သမားများဟာဆင်းရဲနွမ်းပါးတာကြောင့်မဟုတ်လို့မိမိတို့ရဲ့အလုပ်ကိုပြည့်ပြည့်ဝဝမလုပ်နိုင်တာအဲ့တော့ဒီတောင်သူလယ်သမားများရဲ့ဆင်းရဲနွမ်းပါးမှုကိုဘယ်လိုကျမတို့ကနေပြီးတော့ကူညီမလဲဆိုတာကိုလည်းအဖြေရှာမှာဖြစ်ပါတယ်တိုင်းပြည်လုံးမှာကူညီဖို့ဆိုတာတော့အစိုးရအနေနဲ့တခြားနိုင်ငံရေးအင်အားစုတွေနဲ့ပူးပေါင်းပြီးတော့လုပ်ရမှာလို့ကျွန်မမြင်ပါတယ်
တော်ဆန်းစုကြည်ခုလိုပြောဆိုရရင်လည်းပတ်သက်ပြီးတော့ဒီပွဲကိုတက်ရောက်သူတွေက88ကျောင်းသားတက်ရောက်ဖြစ်တဲ့ကိုမြတ်ဆိုးက
ဒီမှာရှိတဲ့လူတွေဟိုသူအသိပေးတာတော့ဗမာပြည်ကိုပြန်လည်ထူထောင်ဖို့ဆိုလို့ရှိရင်ကိုဘာလုပ်ပေးနိုင်မလဲဘာတွေလိုအပ်လဲဆိုတဲ့ဥစ္စာတွေထက်သန်းစဉ်းစားဖို့သူအသိပေးသွားတော့
ကျောင်းသူတွေကလည်းတော်ဆန်းစုကြည်ရဲ့ပြောဆိုချက်တွေပေါ်သူခံစားချက်ကို
ဗမာပြည်သားတွေအားလုံးအတွက်ကိုမေတ္တာရစရာလဲကောင်းတယ်နိုင်ငံရေးတွေရောပြီးတော့လူမျိုးစွဲတွေဘာမှမရှိပဲနဲ့လူသားဆက်ဆံနေပဲလူသားတွေအားလုံးကိုသူသုံးမစကားပြောသွားတယ်ပေါ့အပွားစုပြောတဲ့စကားတွေအားလုံးနဲ့မှတမိအရန်ကြတဲ့စကားတစ်လုံးကမြမပြည်သားကတယောက်ကောင်းဆိုင်ရင်တယောက်မနာလို့ဘူးတဲ့အဲ့ဒါအရန်မှန်တဲ့စကားဖြစ်နေရသူကသူအဲ့ဒီပြောခဲ့တဲ့စကားအရန်တမိအတွက်ကိုအမြဲတမ်းသတိရနေမဲ့စကားတစ်ခုပဲလေ
ဒီဘက်မှာမြန်မာနိုင်ငံကိုသတိရလွန်းဆွနေကြသူတွေအတွက်ဒေါ်ဆန်းစုကြည်ကအခုလိုပြောသွားပါတယ်ခင်ဗျာ
မြန်မာနိုင်ငံကိုပြန်လာခြင်းနဲ့ဆိုတော့ကျမတို့ရဲ့ပြည်သူပြည်သားတွေဒါကကျမပုံမှန်လေးပြောရမှာပေါ့နော်ကျမတို့ကအခုဟိုမြန်မာနိုင်ငံရဲ့အစိုးရမဟုတ်သေးပါဘူးအဲ့ဒီတော့ကျမတို့အနေနဲ့ပြန်လာစေလို့လည်းကျမတို့ပြောနိုင်တဲ့အခြေအနေမရှိပါဘူးသို့တော်ညာလဲပြန်လာခြင်းနဲ့ပြည်သူပြည်သားများအားလုံးပြန်လာနိုင်ဖို့ကျမတို့စူးစမ်းပါမယ်လို့တော့ကျမတို့ပြောနိုင်ပါတယ်